ကျမရောမူဝါဇတူတော်မောင်ကြီးဒီတစ်ပတ်ငါမင်းကိုပြောကျင်နေတဲ့အကြောင်းအရာကတော့အလုတ်သမားအငင်းပွားမှုဥပဒေမှာအချက်တစ်ချက်အထည့်အသွင်းပေးဖို့အလုတ်သမားတွေဆန္ဒပြနေကြတဲ့အကြောင်းမှာပဲငါတူရဲ့အဲ့ဒီအချက်ကဘာလဲဆိုတော့အလုတ်သမားအငင်းပွားမှုဥပဒေမှာခုံသမားရီကောင်စီရဲ့ဆုံးဖြတ်ချက်ကိုလက်မခံရင်ငွေဒဏ်အပြင်ထောင်ဒဏ်မှာထည့်သွင်းပေးသွားဖို့ဆိုတာပါပဲငါတူမင်းတော့မသိဘူးငါတော့တော်တော်လေးကိုစိတ်မကောင်းဖြစ်မိတာပဲငါတူရဲ့တလောက်သုံးမကုံဖြုံးမကုံအောင်တနေ့လောက်ခလာစား3600ကျင်းများတော့တိုးပေးထားတာဒင်းတို့ကရုတ်ရုတ်ရုတ်ရုတ်လှုပ်ချင်နေတော့မှာပဲလားတော်တော်လဲရက်ဆက်တဲ့သူတွေပါလားကွယ်ငွေဒဏ်နဲ့တောင်အားမရပဲထောင်ထဲမှာထပ်တိုးပေးဖို့တောင်းဆိုနေကြတဲ့ငိုကလေးကမှထောင်ထဲမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကျောင်းသူကျောင်းသားတွေနဲ့ပြည့်ကျက်နေတဲ့ဟာကိုထောင်မဆက်အောင်သွားပြီးလုပ်နေရတယ်လို့ကွယ်ထစ်ခနဲရှိဆန္ဒပြမယ်ဆိုတာကြီးပဲငါတို့အစိုးရလူကြီးမင်းတွေကိုလည်းအားနာဦးမှာပေါ့လက်ကျန်တက်တန်းကာလကဘာမှရှိတော့တာမှမဟုတ်တာအေးအေးဆေးဆေးသွားပါစီလားကွယ်ငါတို့အစိုးရလူကြီးမင်းတွေခမညာအယူမီးဝိုင်းတယ်လို့ပြဿနာတွေတစ်ခုပြီးတစ်ခုဇက်တိုက်ဖြေရှင်းနေရတဲ့ထဲမှာဒင်းတို့ကတမောက်ဟိုမှာလုံလုံဂျုံဂျုံနဲ့နေလို့ရအောင်ကာလုံဥပဒေလေးနဲ့အကာအကွယ်ယူနေရရှာတာကိုသွားပြီးအာယုံပြက်ပြားအောင်လုပ်နေရတယ်လို့ဒီကိစ္စနောက်အစိုးရရှင်းပေးလိမ့်မပေါ့ကွယ်တီးခန့်ကြမှာပေါ့ဗါတဲ့အလို့ရှင်အလို့သမားပြဿနာဖြစ်ရင်ခုံသမားရီဆုံးဖြတ်ချက်ကိုလိုက်နာဖို့ပြက်ကွက်တာကအလို့ရှင်တွေဘက်ကအများဆုံးဖြစ်နေတဲ့တံငွေတစ်ခုဒီတတ်မှတ်ထားတာကြောင့်အလို့သမားတွေအပေါ်ဥပဒေရပုံမူဖိနှိပ်ဖို့အခွင့်အရေးပေးထားသလိုဖြစ်နေတယ်တံငွေလေးဆောင်လိုက်တာနဲ့ပြီးသွားတာကြောင့်အလို့ရှင်တွေဘက်ကပြက်တံကိုတိတ်ပြီးမလေးစားတော့သလိုဖြစ်နေတဲ့ရောကြပြန်ရောတလို့လဲဘယ်ဟုတ်လိမ့်မလဲကွယ်ခမရီမှာနိုင်ငံရဲ့ချားကနေလာပြီးကုတ်သွေးဆုပ်အဲလေစီးပွားလာရှာကြရတာကိုနည်းနည်းပါးပါတက်ညာနားလည်ပေးရမှာပေါ့ခုတော့ဥပဒေကိုလေးစားဖို့ငွေဒဏ်အပြင်ထောင်ဒဏ်မှာချပေးရမယ်လို့တောင်းဆိုနေကြတဲ့တော်တော်လဲဥတူတူအတတနိုင်တဲ့သူတွေပါကလားသူတို့မှုဒီလိုမျိုးတွေးတက်ပလီတယ်ကွယ်ဖြစ်နိုင်မဖြစ်နိုင်ကိုမစင်းစားမတွေးခေါ်တတ်ကြတော့ဘူးလို့လားပဲအပမေးလိုက်ချင်တော့တယ်ငါတို့အစိုးရလူကြီးမင်းတွေကနိုင်ငံသားတွေကိုထောင်ချဖို့အရေးယူဖို့ဆိုတာမိုးဘော်ကဖိုးရမင်းကြီးကိုရင်းနဲ့လှမ်းပတ်တယ်လို့မဖြစ်နိုင်ဘူးဆိုတာဒင်းတို့မတွေးမိလေရောသလားဒီခိုးထုတ်တဲ့တရုတ်လူမျိုးတွေကိုတောင်ထောင်ထံတသက်တကျွန်းလို့အမိတ်ချမှတ်ပြီးမှရှေ့ရက်ထဲနဲ့လှုပ်ပေးခဲ့တာကိုဒင်းတို့မမှတ်မိလေရောသလားတော်တော်မိုက်မဲတဲ့သူတွေပါပဲလို့အဘတော့ပြောလိုက်ချင်ပါတယ်ငတ်တူရဲ့ဒါကိုတိတိကြီးနဲ့များအလို့ရှင်နိုင်ငံသားတွေကိုထောင်ထံချပေးဖို့တောင်းဆိုနေကြရတယ်လို့မသိဆိုရွာနားမလည်လိုက်လေချင်းလို့ပဲငါပြောလိုက်ချင်ပါတော့တယ်ကွယ်ဒီမဲ့မှတ်ထားငတ်တူရဲ့ငါတို့အစိုးရလူကြီးမင်းတွေကကိုယ်နိုင်ငံသားအချင်းချင်းသာအကြောင်းမျိုးမျိုးနဲ့ထောင်ချခြင်းချမယ်နိုင်ငံသားတွေကိုတော့ဘယ်တော့မှထောင်ချဖို့စိတ်ကူးရှိတာမဟုတ်ဘူးတူတော်မောင်ရဲ့ဒါကိုတော့မင်းမြဲမြဲမှတ်ထားဖို့လိုလိမ့်မယ်ဟုတ်တယ်လေကွယ်စံရင်နန္နာဖို့ဆိုတဲ့စကားလည်းရှိတယ်မဟုတ်လားဖိချင်းဖိကိုလူမျိုးအချင်းချင်းပဲဖိတော့မှာပေါ့ငါတူရဲ့မင်းကြည့်လေဝမ်ပောင်ကုမ္ပဏီနဲ့ပြဿနာဖြစ်တော့ကဝမ်ပောင်ကုမ္ပဏီကိုအကာအကွယ်ပေးခဲ့ပြီးကိုလူမျိုးဒေါခင်ဝင်းကိုတနတ်နဲ့ပြတ်သက်ပေးခဲ့သေးတာပဲမဟုတ်လားနောက်ပြီးတရုတ်တန်ယုံရှိမှဆန္ဒပြကြတဲ့ဒေါ်နော်အုံးလှတို့အဖွဲ့ကိုဖမ်းဆီးထောင်ချပြီးနိုင်ငံသားတွေကိုအကာအကွယ်ပေးခဲ့တယ်လေတကယ်တော့ငရုနိုင်ငံမှာထောင်ဆိုတာငရုနိုင်ငံသားတွေအတက်ပဲတိဆောက်ထားခဲ့တာပဲမဟုတ်လားတရုတ်နိုင်ငံသားတွေတတော်လုံးပြောင်းအောင်ခုတ်လဲထောင်မချပေမဲ့ငရုနိုင်ငံသားဆိုစားစရာမရှိလို့ငပြောဘူးကလေးခုတ်မိတာနဲ့ထောင်တန်းချတော့တာပဲမဟုတ်လားငရုနိုင်ငံသားတွေအတွက်ထောင်ဆိုတာအရရာအလုံးအတွက်ဖြစ်နိုင်တာမှန်ပေမဲ့နိုင်ငံသားတွေအတွက်မဟုတ်ဘူးဆိုတာဒင်းတို့မသိရကြလိမ့်ချင်းဟိုတုန်းကငါမိတ်ဆွေစာရေးဆရာတယောက်လက်ဖက်ဆိုင်မှာဒေါ်စုရဲ့ပုံတူကလေးစွဲမိလို့ထောင်သုံးနှစ်အခြားခံရတယ်ဆိုတာမင်းကိုပြောပြရင်ယုံမလားငါတူဒါဟာတကယ်ပဲငါတို့နိုင်ငံမှာဖြစ်ခဲ့ပါတယ်ငါတူရဲ့ငါတို့အစိုးရလူကြီးမင်းတွေကထစ်ခနဲဆိုထောင်ချဖို့ပဲကြိုးစားနေတာကြောင့်ငါတို့နိုင်ငံသားတွေထောင်မချောက်တော့တာလဲမင်းအသိသားနဲ့မဟုတ်လားကြပြလေးတစ်ပုဒ်ကြောင့်ပကြီးကားလေးတစ်ချက်ကြောင့်စကားလေးတစ်ခွန်းကြောင့်လုံရက်လေးတစ်ခုကြောင့်ထောင်ထဲရောက်နေတဲ့သူတွေတူးနဲ့သေးပါပဲငါတူရဲ့ဒါကိုမသိပဲနိုင်ငံသားတွေအတွက်ဆိုလဲထောင်ဆိုတာတက်ဆိုင်မယ်လို့ထင်နေကြတဲ့အမောင်အလုတ်သမားတွေကိုတော့အပတကယ်တနာကိယနာတက်မိပါတယ်တူတော်မောင်ရဲ့နောက်ပြီးအလုသမားတွေပြည်သူလူထုတွေမသိတဲ့အကြောင်းတရားတွေလည်းနောက်ကွယ်မှာအများကြီးရှိနေသေးတယ်တူတော်မောင်ရဲ့တကယ်တော့အလုရှင်တွေရဲ့ဘဝကလည်းထောင်မကျပေမဲ့တဲတော့မလွယ်လှပါဘူးငါတူရဲ့အစိုးရကိုပေးနေရတဲ့ under table ကြီးတွေကလည်းအများကြီးရှိတယ်ကွယ်အမျက်ခွန်ရေခွန်မြေခွန်မီးခွန်လိုက်စင်ခွန်တွေအပြင်လစဉ်ခေါင်းစဉ်အမျိုးမျိုးတက်ပြီးကောက်ခံနေတဲ့အလှငွေတွေရဲ့ဒဏ်ကိုလည်းဒင်းတို့လည်းကြောကောက်အောင်ခံနေကြရတာပါကွယ်ဒီတော့ခမရီမှာလဲခြေကုံလက်ပန်းကြပြီးအလုသမားတွေတောင်းဆိုတဲ့အခွင့်အရေးကိုမပေးနိုင်ဘို့အကြောင်းတရားတွေရှိလာတာပေါ့ငါတူအဲ့ဒီအလုရှင်တွေတကယ်ပေးနေရတဲ့အခွင့်အရေးကတရားဝင်စာရွက်စာတမ်းတွေမှာကြတော့တမျိုးအမှန်တကယ်နောက်ကွယ်မှာပေးနေကြတာကတမျိုးကွယ်ညာကငါတို့ပြည်သူလူထုတွေတကယ်မသိသေးတဲ့အကြောင်းတရားတွေပေါ့ငါတူရဲ့ဒီတော့ ဒါလောက်ခြေကုံလက်ပန်းချအောင်ပေးကမ်းနေကြရတဲ့အလုပ်ရှင်တွေကိုငါတို့အစိုးရကဘယ်လိုလုပ်ပြီးထောင်ချရတော့မှလဲငါတူတို့တို့အိတ်ကတ်တွေဖောင်းအောင်လစဉ်မှန်မှန်ပေးနေကြတဲ့သူတွေကိုထောင်ထဲထည့်ပြရအောင်ကလည်းတို့ဘယ်မိုက်မဲပါမလဲငါတူရဲ့ဒါကြောင့်ဒီလိုအလုပ်ရှင်တွေကိုမသိဆိုးရွားစွာထောင်ချပြဖို့တောင်းဆိုနေကြတဲ့အလုပ်သမားတွေကိုငါတော့ဂရုဏာတက်မိတာလွန်တယ်လို့မပြောနိုင်ဘူးလားတူတော်မောင်ကြီးကဲဒီတစ်ပတ်တော့ဒီလောက်ပါပဲကွယ်မင်းလဲအားရင်ငါစီစပြန်ရေးပါအောင်မင်းရဲ့စာကိုညှော်နေမယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး